မြန်မာပြည်ပြင်ပြောင်းလဲရေးကိုသုံးသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲတစ်ရက်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကဂျွန်ဟော့ပကင်းတက္ကသိုလ်လက်အောက်ခံ Brooklyn Institute မှာဖေဖော်ဝါရီလ26ရက်မနက်7နာရီကနေ17နာရီခွဲအထိပြုလုပ်ခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်ဟောင်း Miss Priscilla Clapp Brooklyn Institute ကအပ်ပါမောက်ခ Mr. Lex Refill ပြည်ပြည်ဆိုင်ရာငွေကြေးရမှုဝေအဖွဲ့ IMF ရဲ့ Asia Pacific ဒေသဆိုင်ရာညွှန်ကြားမှု Mr. Anusin American ASEAN စီးပွားရေးကောင်စီဥက္ကဋ္ဌ Miss Frances Swanick တို့ကဦးဆောင်ဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာ American တန်ကိုယ်စားလှယ်ဟောင်း Miss Priscilla Clapp ကမြန်မာနိုင်ငံအခြေခံဥပဒေမှာစစ်တပ်ကိုလုတ်ပိုင်권ပေးတာအဆိုးဆုံးအပိုင်းဖြစ်နေတဲ့အတွက်ဒီချက်ကိုဖယ်ထုတ်ဖို့လိုတယ်လို့အခုလိုဆွေးနွေးပါတယ်
။ The bad part of the constitution is the military parts of it. Those can be edited out in time. I mean it happened in Indonesia as Lex knows.
မြန်မာနိုင်ငံမှာစစ်တပ်ရဲ့လုတ်ပိုင်권အထူးသဖြင့်စစ်ထောက်လိုင်းရဲ့လုတ်ပိုင်권ကိုရှော့ချလိုက်တာတွေ့ရပေမဲ့စစ်တပ်ဟာလွှမ်းမိုးမှုမရှိတော့ဘူးလို့ဆိုလိုတာမဟုတ်တဲ့အကြောင်းအခြေခံဥပဒေခုံရုံးအဖွဲ့နဲ့လွှတ်တော်အားပြိုင်မှုရှိနေတဲ့အကြောင်းပြောဆိုသွားတာပါ။ဒါအပြင်အပြောင်းလဲမှာအင်ဒိုနီးရှားနိုင်ငံအပြောင်းလဲကိုအတူယူနေစရာမလိုတဲ့အကြောင်းလဲသူကပြောပါတယ်။ Broken Institute ကအပ်ပါမောက်ကမစ္စတာ Lex Refill ကမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာလျှက်စစ်ကဏ္ဍ IT နည်းပညာကဏ္ဍနဲ့ဗန္ဓာရေးကဏ္ဍမှာပုဂ္ဂလိကပိုင်အဖြစ်အဓိကပြုပြင်ဖို့လိုအပ်တယ်လို့ဆွေးနွေးပါတယ်
။ One is electricity and the other is IT. Mobile telephones, internet access.Interestingly, they have made more progress in the banking sector. Just these three things.
ဒါပြင်တိုင်းရင်းသားတွေစုပေါင်းနေတိုင်းနဲ့မြန်မာနိုင်ငံရဲ့အခြေခံဥပဒေမှာ Federal စနစ်ထက်ဗိုလ်ချုပ်ကိုင်မှုစနစ်လွှမ်းမိုးနေတာတွေ့ရတယ်လို့ Mr. Lex Refill ကဆိုပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ရဲ့ Asia Pacific Data ဆိုင်ရာညွှန်ကြားမှု Mr. Anusin ကတော
့ Other sectors of the economy on gas, on energy, on natural resources and not into agriculture and therefore the focusof the efforts is to ensure
မြန်မာနိုင်ငံမှာသဘောတန်စတာကနေဝင်ငွေတွေရနိုင်မယ်အဲ့ဒီငွေတွေကိုစာပြေခန္ဓာမှာတိုးမြင့်သုံးဆွဲဖို့လိုသလိုဗဟိုဘဏ်ရဲ့မူဝါဒပြောင်းလဲရမယ်လို့ဆွေးနွေးပါတယ် American ASEAN စီးပွားရေးကောင်စီဥက္ကဋ္ဌ Mrs. Frances Swanick ကတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးကိုအားပေးဖို့မြန်မာနိုင်ငံကိုသွားပြီးရင်းနှီးမြှုပ်နှံမှုတွေလုပ်ရမယ်လို့ဆွေးနွေးပါတယ
် Believe me though you have to be there not here on Massachusetts Avenue or Pennsylvania Avenue or C Street
အချုပ်အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်ဟောင်း Miss Priscilla Clapp ကမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးဖြစ်နေပြီလို့ပြောဆိုသလို IMF ရဲ့ Asia Pacific Data ဆိုင်ရာညွှန်ကြားမှု Mr. Anusin ကတော့မြန်မာနိုင်ငံရဲ့အပြောင်းလဲဟာထင်ထင်ရှားရှားတွေ့နေရပြီလို့ဆိုပါတယ်။ပါမောက်က Lex Refill ကတော့အခြားဆွေးနွေးသူတွေပြောဆိုသလိုမြန်မာနိုင်ငံရဲ့အပြောင်းလဲမှာအဖွဲ့အစည်းတွေရဲ့ကဏ္ဍထဲတူးချင်းကဏ္ဍကိုဘယ်လိုမြင့်တင်ပေးမလဲ။ခေတ်မီစီးပွားရေးအပြောင်းလဲမှာယဉ်ကျေးမှုအပြောင်းလဲဟာအဓိကကြပြီးဒီကိစ္စကိုမြန်မာအာဏာပိုင်တွေအဓိကဆုံးဖြတ်